ိုင်းရင်းသားအခွင့်အရေးတွေအပြည့်အဝမရသေးသလိုပြည်တွင်းစစ်မှုတွေလည်းတောင့်နေသေးတဲ့အချိန်မှာ NLD အစိုးရလက်ထက်တိုင်းရင်းသားရေးရာဝန်ကြီးဌာနကိုဖွဲ့စည်းတည်ထောင်လာခဲ့ပေမဲ့အဲ့ဒီဝန်ကြီးဌာနအနေနဲ့တိုင်းရင်းသားအရေးကိစ္စတွေကိုထိရောက်စွာကင်တွယ်ဖြေရှင်းနေတာမျိုးမတွေ့ရသေးဘူးလို့နိုင်ငံရေးထဲမှာထဲထဲဝင်ဝင်ပါဝင်နေသူတွေနဲ့အကြေခတ်တွေကသုံးသပ်ကြပါတယ်သုံးနှစ်ကျော်တက်တန်းရှိလာပြီဖြစ်တဲ့တိုင်းရင်းသားရေးရာဝန်ကြီးဌာနရဲ့ဆောင်ရွက်ချက်တွေအပေါ်မှာလည်းမေးခွန်းထုတ်လာနေကြပါတယ်။ဒီကြောင့်ကိုညာဝင်းအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။လွတ်လပ်ရေးရာပြီးနောက်ပိုင်းမြန်မာနိုင်ငံမှာအနည်း90နီးပါးအခုချိန်ထိအောင်မြင်စွာကံတွယ်ဆီရှင်းနိုင်ခြင်းမရှိသေးတဲ့ပြဿနာကတော့တိုင်းသားလူမျိုးစုတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ဒဏ်လူညီများအခွင့်အရေးပြဿနာတွေပဲဖြစ်ပါတယ်။ဒါကိုသိတဲ့ NLD ပါတီကရွေးကောက်ပွဲနည်းဆွယ်စည်းရုံးချိန်မှာတိုင်းသားအခွင့်အရေးနဲ့ပတ်သက်တဲ့ပြည်တွင်းညီညာရေးကိုဦးစားပေးလုပ်မယ်လို့ကြေညာခဲ့တဲ့အတိုင်းအစိုးရတက်လာကစားဝန်ကြီးဌာနတွေပြန်လည်ဖွဲ့စည်းချိန်မှာတိုင်းသားရေးရာဝန်ကြီးဌာနကိုစတင်ဖွဲ့စည်းခဲ့ပြီးမွန်တိုင်းသားခေါင်းဆောင်တူဖြစ်တဲ့နိုင်တက်လွင်ကိုဝန်ကြီးအဖြစ်တာဝန်ပေးအပ်ခဲ့တာပါတိုင်းသားတွေလိုအပ်နေတဲ့အရေးကိစ္စကိုလှုံ့ဆော်ဖို့ဒီဝန်ကြီးဌာနကိုဖွဲ့စည်းခဲ့ခြင်းမျိုးဖြစ်တယ်လို့သူနားလည်ကြောင်း NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဒေါက်တာညွန့်ညွန့်ကရှင်းပြပါတယ်
ကျွန်တော်တို့တော့ပေါ့တာတော့တိုင်းသားရေးရာဝန်ကြီးကတိုင်းသားတွေနဲ့ပတ်သက်တဲ့เนาะအရေးရာအလုံးစောင့်ဖို့ပါဒီထဲမှာเนาะပါပါစကားယဉ်ကျေးမှုနောက်တစ်ခါတိုင်းသားချင်းချင်းပြည်ညံလာနားလည်မှုရရှိဖို့ဒါနေပြီးတော့ပြည်ရင်းငင်းငင်းရေးတိုင်းသားလက်နဲ့ကရင်ပါဝင်တဲ့ခံစားရတဲ့ကြာကြီးကပါပေါ်မှာပ
ါမြမသမိုင်းမှာဘယ်တော့မှမရှိခဲ့ဘူးတဲ့ဒီဝန်ကြီးဌာနအနေနဲ့အခက်အခဲတွေရှိနိုင်တာမှန်ပေမဲ့တိုင်းသားအရေးအတွက်ဝန်ကြီးနိုင်တက်လွင်ရဲ့စိတ်ကူးစိတ်တမ်းတွေအပေါ်မှာမူတည်လိမ့်မယ်လို့သုံးသပ်သူကသတင်းစာဆရာဦးစီသူအောင်နဲ့ဖြစ်ပါတယ်
။ဟိုတိုင်းသားအရေးအဝန်ကြီးဌာနဆိုကြတဲ့ကတိုင်းသားအရေးတွေကိုလည်းဟိုဦးစားပေးမယ်ဆိုပြီးတော့မှသူတို့ရည်ရွယ်ချက်ပုံရတယ်။လောလောဆယ်အစိုးရတက်တမ်းတော်တော်ကြာလာတဲ့ချိန်ထိဒီအရေးကအသက်ဝင်နေတာတော့မတွေ့ရဘူး။ဒီတိုင်းပြည်မှာတိုင်းသားအရေးကိစ္စတွေကလုံးဝမဲ့ဟာတွေအများကြီးပဲ။အဲဒါပေမဲ့ဝန်ကြီးလည်းသက်ဆိုင်တယ်။ဝန်ကြီးကဘယ်လောက်ထိဒီဟာကိုထိုးထိုးထွန်းထွန်းနဲ့ပြုလုပ်မယ်ဆိုတဲ့ဟာလည်းကျက်ဆက်ဆိုင်တယ်။ဝန်ကြီးကလည်းဟိုအပြစ်လည်းဖြစ်တယ်။နောက်တစ်ခုကဘယ်တော့မှဝန်ကြီးလည်းမလုပ်ခဲ့ဘူးတဲ့ခါကျတော့ဝန်ကြီးဌာနကြီးတစ်ခုလုံးကြီးဆောက်ဖို့ဆိုတော့အတူလည်းမလုပ်ကြဘူးနဲ့တူတယ်ကြည့်ရတာ
။တိုင်းသားရေးရာဝန်ကြီးဌာနအစဖွဲ့စည်းကလေးကအားကောင်းမောင်းတမ်းမရှိခဲ့ပေမဲ့အခုချိန်မှာတိုးတက်မှုတချို့မြင်ရတယ်လို့အပြစ်ရဲ့တိုင်းသားလက်နက်ကန်အရေးမှာထဲထဲဝင်ဝင်လှုပ်ဆောင်နေသူပို့မျိုးသားလွတ်မြောက်ရေးအဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးခွန်ဦးကကပြောပါလေ
။အထူးသဖြင့်တော့ဒီစာပွဲရဲဆိုရင်အကောင်မောပါနဲ့မလာဘူးတော့ဖွဲ့စည်းပုံမပြေတာတော့စူပယ်မှုစတရာမှကောင်းတာတော့အခုကတော့တော်တော်လေးတော့ပုံစံတော့ကျလာပြီ။ပြည်နယ်တွေမှာလည်းပဲဝင်းဆနာအခွဲတွေပေါ်လာတယ်။သို့တော်လည်းပဲသူကြိုက်ဆွဲရမယ်ဝင်းဆနာကြိုက်ဆွဲရမယ်ကြာထန်ဥပဒေကတော့တိုင်းရင်းသားအခွင့်အရေးကာကွယ်တဲ့ဥပဒေတစ်ခုပဲရှိတယ်။ကျွန်တော်ကတော့နိုင်ငံရေးအခွင့်အရေးလို့နော်စာရီဆိုရီအရိုက်လို့ခေါ်တဲ့ NME အခွင့်အရေးလို့ကိစ္စတွေမှာကြတော့ရှင်းလင်းနိုင်တဲ့ခြေအနေတော့မတွေ့ရသေးဘူးဗျ။ဒီလိုကျင်တာတော့တိုင်းရင်းသားတွေရဲ့အခွင့်အရေးနိုင်ငံရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ဟိုပြီးတော့အချိန်ဆုံးနဲ့ကြိုးစားပေးနေတာပေါ့လေ
ဒီဝန်ကြီးဌာနဟာတကယ်တော့မလိုအပ်ဘူးလို့စတင်ဖွဲ့စည်းခဲ့ခြင်းတုန်းကဝိုင်းရင်တိုင်းရင်းသားခေါင်းဆောင်တွေရဲ့အစည်းအဝေးတစ်ခုမှာမှတ်ချက်ပေးပြောဆိုတာနေထွက်ပေါ်ခဲ့မှုပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့တမိုင်းလူအပ်ချက်အရဒီဝန်ကြီးဌာနရှိတဲ့နာမှန်ပေမဲ့လှုပ်ရှားမှုအားနည်းနေတဲ့ဝန်ကြီးဌာနမဖြစ်တဲ့ဘူးလို့မြန်မာနိုင်ငံရေးဝေဖန်သုံးသပ်သူဦးတန်းစိုးနိုင်ကထောက်ပြပါတယ
်။တိုင်းရင်းသားကြီးကဝန်ကြီးဆိုလို့ရှိရင်တော့ညာတကယ်ကတော့တိုင်းရင်းသားရေးနဲ့ပတ်သက်တဲ့ဒီစားတွေလှုပ်ရှားမှုတွေမှာတော်တော်လေးပေါ်ပေါ်လွင်လွင်ရှိရမှာပေါ့ဗျာ။အဲ့ဒီလှုပ်ရှားမှုအတွင်းမှာလည်းဤနှစ်သက်လွင်ကိုကျွန်တော်သိမ့်တွေ့ရတယ်။တိုင်းရင်းသားကြီးကဝန်ကြီးဌာနရှိတော့ရှိတယ်မှာလေ။အမှားကြီးရဲ့အနေစာရ။အဲ့နောက်ခက်တာကတိုင်းသားကြီးကဒီစွာပြီးမဒီဝန်ကြီးဌာနရဲ့ပါဝင်တဲ့အခါနဲ့ပတ်သက်ပြီးကျွန်တော်ဘာမှမသိရမမြင်ရမကြားရတဲ့အတွက်တော့ကျွန်တော်တို့အနေနဲ့အားရတင်တတ်မရှိဘူးလို့ကျွန်တော်ပြောချင်တာပါ
။ဝန်ကြီးဌာနအစ်တစ်ခုဖြစ်နေတဲ့အတွက်ဝန်ကြီးနိုင်တက်လွင်အနေနဲ့ရှုပ်ထွေးလွန်းတဲ့ကြိုးစားနာတွေကင်တွယ်ဖြေရှင်းဖို့ယုံကြည်မှုအားနည်းနေပုံရတယ်လို့ NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကသုံးသပ်ပါတယ်
။တိုင်းသားကြီးကဝန်ကြီးဌာနကသူ့ရဲ့လုပ်ငန်းတွေကဌာနအစ်တစ်ဖြစ်တဲ့အခါမှာသူလောက်ဆောင်တဲ့ရမပင်းချင်းဖြစ်နေတဲ့လို့ပဲကျွန်တော်ပဲမြင်ပါတယ်။အဲသူရဲ့လက်ပိုင်းမင်းကိုသူကိုယ်တိုင်ကယုံကြည်စိတ်ချမှုမရှိလို့ဖြစ်ပါလိမ့်မယ်ခင်ဗျာ။နောက်တစ်ခါသူလောက်ဆောင်ရမယ့်တိုင်းသားကြီးကဘယ်နည်းအားဖြင့်တော့ပြည်ရင်းငြိမ်းချမ်းရေးလုံခြုံရေးကိစ္စတွေနဲ့ဆက်နွယ်နေပါလဲ။အဲ့ဒီအခါမှာသူကလောက်ဆောင်ရမယ့်လုပ်ငန်းတွေကိုတည်တည်ကြာဆုံးဖြတ်ဖို့အတွက်သူမှအထက်ကြီးရှိနေတာလို့ပဲကျွန်တော်တို့မြင်ပါတယ်ခင်ဗျာ
။ ဝင်းကြီးနဲ့တက်လွင်ကို VOA ကဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူး။ NLD အစိုးရတက်လာကစား2016မတ်လတည်းဝင်းကြီးဌာနတွေကိုဖွဲ့စည်းကျင်းပတဲ့အခါတိုင်းရင်းသားရေးရာဝင်းကြီးဌာနတွေတခုကိုဖွဲ့စည်းခဲ့တာပါ။အခုချိန်ထိတော့ NLD အစိုးရလက်အောက်ဝင်းကြီးဌာန24ခုရှိပါတယ်။တိုင်းရင်းသားရေးရာဝင်းကြီးဌာနအနေနဲ့2020ခုနှစ်ကျရင်တိုင်းရင်းသားလူမျိုးများစင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးဖိုရမ်ကိုနိုင်ငံတော်အဆင့်ကျင်းပနိုင်ဖို့မြန်မာနိုင်ငံတိုင်းရင်းသားလုပ်ငန်းရှင်များအသင်းနဲ့ပူးတွဲအကောင့်တွေဖော်နေတယ်လို့ဆိုပါရခင်ဗျာ။